Facebook ကတော့သူ့ရဲ့ privacy policy ကိုအများလွယ်လွယ်နားလည်နိုင်အောင်ဆိုပြီးတော့ပြင်နေပြီကိုသားညုံရေ
ပြင်သစ်တာကြပြီဗျဒီ Facebook အကောင့်ဖွင့်တဲ့သူတိုင်းသဘောတူပါတယ်ဆိုပြီးတော့လက်ခံရတဲ့အဲ့ဒီ privacy policy terms and condition တွေကအချက်တွေကဥပဒေကြောင်းအရသူတို့ဘက်ကနေပြီးတော့ကာပြီးတော့ရေးထားတော့ခက်ခက်ခက်ခဲနဲ့တာမန်လူအတော်များများနားလည်ဖို့ခက်ခဲတယ်မဟုတ်လားဗျ
data policy လို့ Facebook ကသုံးတဲ့ဒီလိုက်နိုင်ရမယ့်သူတို့ကုမ္ပဏီရဲ့ privacy policy မှာအရင်တော့ဆက်လုံးရေ9000ကျော်ပါလို့ American ဖွဲ့စည်းပုံတက်တောင်ရှည်တယ်လို့တချို့ကပြောကြတယ်လေအဲ့ဒါကိုအခုတော့80ရာခိုင်နှုန်းလောက်လျှော့လိုက်ပြီးတော့ဆက်လုံးရေ2900ပဲပါတဲ့စာသားအသစ်တွေနဲ့ပြန်ပြင်လိုက်တဲ့အရင်တော့ရေးထားတာတွေကကိုသားညုံပြောသလိုပဲရှေ့နေတွေနဲ့တည်တည်ချာချာအချိန်ပေးဖတ်တဲ့သူတွေလောက်ပဲနားလည်နိုင်တာမျိုးလေအခုကတော့စာသားကိုလည်းရှင်းရှင်းလင်းလင်းပြောင်းလိုက်တဲ့အပြင်အများနားလည်လွယ်အောင်လို့နမူနာပုံတွေနဲ့တဆင့်ပြီးတဆင့်ရှင်းပြထားပါတယ
် privacy basis ဆိုတဲ့နေရာကိုတွားကြည့်လို့ရှင်အယောင်တွေကတ်တွန်းပုံတွေနဲ့ကိုယ့်ရဲ့ Facebook account setting ကိုဘယ်လိုပြင်နိုင်လဲဆိုတာတွေကိုရှင်းထားတာပါဥပမာဒီကိုတင်ထားတဲ့ post တွေဓာတ်ပုံတွေကိုဘယ်သူတွေမြင်နိုင်တယ်လဲဘယ်သူကပဲမြင်အောင်လုပ်လို့ရလဲနော်ကိုယ့်ရဲ့ post တွေကိုဘယ်သူတွေက comment ပေးနိုင်တယ် like လုပ်နိုင်တယ်လဲကြော်ညာတွေနော်သူများတင်ထားတဲ့ post တွေကိုကိုကဘယ်လိုကန့်သတ်လို့ရတယ်ဆိုတာတွေကိုလွယ်လွယ်ကူကူရှင်းထားတာမြင်ရပါတယ
် Facebook နဲ့ပတ်သက်တဲ့အချက်အလက်တွေကိုရှင်းနိုင်တဲ့မြရှင်းအောင်ရည်ရွယ်လုပ်တာပါလို့ Facebook ကုမ္ပဏီရဲ့ဒီ privacy ဘိုင်းဆိုင်ရာအကြီးအကဲ Aaron Egan ကသူ့ရဲ့ blog post မှာရေးထားပါတယ်လူတွေအနေနဲ့ဒီ Facebook ရဲ့မူဝါဒကိုနားလည်အောင်လို့အချိန်အကြာကြီးဖတ်နေစရာမလိုအောင်ပြင်လိုက်တာပါလို့လည်းဆိုပါတယ
် Facebook သုံးတဲ့သူတွေအနေနဲ့ကိုယ့်ရဲ့ privacy အတွက် setting မှာတခုခုပြင်ကျင်နေဆိုလို့ရှိရင်အရင်တော့ကလိုမျိုးခက်ခက်ခဲခဲရေးထားတဲ့စာတွေကိုလိုက်ဖတ်နေစရာမလိုတော့ဘူးသူတို့ပုံလေးတွေနဲ့ပြထားတာကိုကြည့်ပြီးတော့လွယ်လွယ်လေးနားလည်အောင်လုပ်လို့ရသွားတာတော့ဟုတ်ပါပြီဒါပေမဲ့အကောင့်ဖွင့်တဲ့သူတိုင်းလက်ခံသဘောတူပါတယ်လို့ပြောထားတဲ့အချက်တွေကတော့ဘာမှမပြောင်းပါဘူး
ကိုယ်ဘယ်သူတွေနဲ့ Facebook မှာ chat လုပ်တယ်ဘယ်နေရာသွားတယ်ဘယ်စားတောက်ဆိုင်တွေမှာသွားစားတယ်ဘယ်နေရာတွေမှာဈေးဝယ်တယ်ဆိုတာတွေကိုကိုတင်တဲ့ post တွေဓာတ်ပုံတွေကနေတဆင့် Facebook ကမှတ်ထားပြီးတော့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းနိုင်ဖို့စူးစမ်းတဲ့အချက်တွေကတော့ဘာမှမပြောင်းပါဘူးအဲ့ဒါကို IT ဆောင်းပါးတွေကလည်းထောက်ပြီးတော့ရေးနေကြပါတယ
်တော်တော်များများဝေဖန်ရေးနေကြတဲ့အချက်ကလည်း Facebook account ဖွင့်ထားသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကို Facebook ကယူသုံးပိုင်ခွင့်ရှိပါတယ်ဆိုတာကိုအခွင့်ကောင်းယူပြီးတော့ဘလူးလူမျိုးတွေဆိုရင်ဘလူးကြော်ညာတွေမြင်အောင်လုပ်ရမယ်ဆိုတာပူရောင်လုပ်ဖို့လွယ်သွားပြီလို့ရေးကြပါရယ
်။ဤပညာသစ်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုအဓိကတင်ပြတဲ့ Wired Magazine ကဆိုရင်ဘလူးကြော်ညာမျိုးတော့ဖြင့်ကိုကစိတ်ဝင်စားတယ်။ဘလူးကြော်ညာမျိုးဆိုရင်တော့ဖြင့်ကိုကမမြင်ချင်ဘူးဆိုတာကို Facebook သုံးတဲ့သူတွေကိုယ်တိုင်ကရွေးချယ်လို့ရသွားတော့ Facebook ကိုအကူအညီပေးသလိုတော့ပိုဖြစ်သွားတယ်လို့ရေးထားပါရယ်
။ tech.firstpost.com ဆိုတဲ့ blog post မှာလည်း Facebook ရဲ့ privacy policy ပုံပြောင်းလိုက်တာကိုသုံးသပ်ရေးထားတဲ့နေရာမှာFacebook ကဟိုနေနဲ့ဒီနေနဲ့ပြင်ဆင်လိုက်ပြီမဲ့ကိုနဲ့ပတ်သက်တဲ့အချက်လက်တွေကိုဘမှာရှိနေရဆိုတဲ့နေရာထိုင်ခင်းတွေကိုကြော်ညာထည့်သူတွေနဲ့မျှဝေပြီးတော့ဝင်ငွေတွေအများကြီးရအောင်လို့ Facebook ကဆက်လုပ်သွားလိမ့်မယ်လို့သုံးသပ်ပြထားပါရယ
်အခု privacy policy အသစ်မှာကိုဘယ်နေရာမှာရှိနေတယ်လဲဆိုတာကို Facebook ကသိအောင်ပို့တော်လုပ်အောင်ပါရှင်အရင်တော့မှဒီလက်ကင် smartphone ရဲ့ GPS ကနေပဲကိုဘမှာရှိနေတယ်လဲဆိုတာကိုကြည့်သေးတယ်အခု policy အသစ်ထဲမှာကျတော့ GPS တင်မကဘူး Facebook ကိုသုံးနေတဲ့လက်ကင်ဖုန်းတို့ tablet computer တို့ရဲ့ bluetooth ရော wifi ကိုပါသုံးပြီးတော့မှကိုယ်ဘယ်နေရာရောက်နေတယ်လဲဆိုတာကိုသူတို့ကသိနိုင်ခွင့်ရအောင်ပြင်လိုက်တယ်အဲ့ဒါလည်းကြော်ညာတွေအတွက်အဓိကပဲလေ
Washington Post ရဲ့ IT ဆောင်းပါးမှာလည်းပိုရှင်းအောင်လူတွေပိုနားလည်အောင်လုပ်တဲ့ terms and condition တွေကအပေါ်ယံပါပဲဆိုပြီးတော့ရေးထားပါတယ်ဥပဒေကြောင်းအရနားလည်နိုင်အောင်ရေးထားတာတချို့ကိုပြင်ရေးလိုက်ပြီမဲ့အချက်လက်တွေကိုလွယ်လွယ်ကူကူနားလည်သွားနိုင်တာမျိုးတော့မဟုတ်ဘူးလို့ဆိုထားပါတယ်ကြော်ညာနဲ့ပတ်သက်တာပြင်နောက်မပြောင်းတဲ့အချက်တခုလည်းရှိပါသေးတယ်။သူတည်တနာစစ်တမ်းအတွက်ကိုနဲ့ပတ်သက်တဲ့အချက်တွေကိုသူတို့ကအကြောင်းမကြားပဲယူသုံးခွင့်ရှိပါတယ်ဆိုတာကလည်းမပြောင်းပါဘူး
။ဒီအချက်ကိုအခွင့်အောင်းယူပြီးတော့ Facebook သုံးတဲ့သူတွေရဲ့စိတ်အခြေအနေကို American တက္ကသိုလ်နှစ်ခုနဲ့သူတည်တနာလုပ်ခဲ့လို့ Facebook အကြီးအကျယ်ဝေဖန်ခံခဲ့ရသေးတယ်မလား။အခုမူဝါဒအသစ်မှာလည်းအဲ့ဒါကိုပြင်မထားပါဘူး။ Facebook အကောင့်ရှိနေတဲ့သူတွေအပေါ်စစ်တမ်းလုပ်ခွင့်ရှိပါတယ်လို့ Facebook ရဲ့ Privacy ဘိုင်းဆိုင်ရာအကြီးအကဲ Aaron Egan ကပြောပါတယ်။
ဒီကဘာလုံးမှာသုံးဆွဲသူတန်း1300ကျော်ရှိနေတဲ့ Facebook လူမှုကွန်ရက်အနေနဲ့ Facebook အကောင့်ဖွင့်ထားတဲ့သူတွေရဲ့အချက်တွေကိုဘယ်လိုစုဆောင်းနေဆိုတာကိုထင်သာမြင်သာရှိအောင်မလုပ်လို့တော်တော်ကိုဝေဖန်ခံရတယ်လို့ Wall Street Journal ရဲ့ blog post ကလည်းရေးပါတယ်။သူများရဲ့ကိုယ်ရေးအချက်တွေကိုဘယ်လိုစုဆောင်းနေဘယ်လိုအသုံးချတယ်လဲဆိုတာနဲ့ပတ်သက်လို့တခုခုအပြောင်းလဲမလုပ်ခင်မှာလူတွေကိုအသိပေးပါမယ်လို့ပြည်သူ့ကုံသွယ်ရေးကော်မရှင်နဲ့2011ခုနှစ်မှာ Facebook ကသဘောတူခဲ့ရတယ်လို့အဲ့ blog ထဲမှာရေးထားပါတယ်။
Facebook ကလူမှုကွန်ရက်တစ်ခုဖြစ်နေပေမဲ့စီးပွားရေးလုပ်ငန်းတစ်ခုဆိုတာကိုလူတွေမမေ့သင့်ပါဘူးလို့ American NPR blog မှာလည်းထောက်ပြထားပါတယ်။သူတို့ရဲ့အဓိကစီးပွားရေးကစီးပွားရေးကြော်ညာတွေကိုနေရာပေးတာဖြစ်ပါတယ်။အဲ့ဒီလိုမျိုးကြော်ညာခွင့်ပေးနိုင်ဖို့ Facebook သုံးသူတွေရဲ့အချက်အလက်တွေကိုသုံးတယ်ဆိုတာကိုမမေ့ကြပါနဲ့လို့ eMarketer.com က Deborah Aho Williamson ပြောထားတာကို NPR blog မှာကိုးကားရေးပြထားပါတယ်။
ရင်တုန်းကအများနားမလည်နိုင်တဲ့အသုံးနှုန်းတွေနဲ့လူမသိသူမသိအပြောင်းလဲတွေလုပ်ခဲ့ပေမဲ့အခုတော့ဒီ Facebook ကကိုယ့်ရဲ့ချက်လက်တွေကိုဘယ်လိုသုံးလဲဆိုတာပို့ပြီးတော့ပုံဝင်လင်းလင်းလှုပ်လာပါပြီလို့ Wire Magazine ရဲ့စောင်းပါမှာတော့အဆုံးသတ်ရေးထားပါတယ
်။အခုလိုမျိုးအမြင်သင့်နဲ့လွှဲအောင်လှုပ်ထားတဲ့ Data Privacy Policy တွေကို Facebook က November 20ရက်နေ့အထိတပတ်အချိန်ပေးပြီးတော့မှဘယ်လိုထင်တယ်လဲဆိုတဲ့အမြင်တွေကိုတောင်းခဲ့ပါတယ်။အခုတော့တုံ့ပြန်ချက်တွေကို Facebook ကသုံးသပ်နေပြီးတော့2014မကုန်ခင်မှာအပိသက်အပြောင်းလဲတွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင်။